ကွက်ဆန္ဒပြမှုတွေနဲ့အကြီးကျယ်ကျုံခဲ့ရပြီးတဲ့နောက်ရပ်ဆိုင်ထားခဲ့ရတဲ့ကချင်ပြည်နယ်အတွင်းကမြစ်ဆုံရေကတာစီမံကိန်းကိုအစိုးရတဲ့လက်ထက်မှာပြန်ဆနိုင်အောင်တရုတ်နိုင်ငံကဆက်ပြီးကြိုးပမ်းသွားမယ်အကြောင်းအစ်စ်မြင့်တပ်တမန်တဦးကဒီကနေ့ပဲထပ်မံပြောဆိုလိုက်ပါတယ်မကြသေးခင်ရက်တွေအတွင်းစီမံကိန်းပြန်ဆနိုင်ရေးတရုတ်အစိုးရအစ်စ်မြင့်အရာရှိတွေဇက်တိုက်ဆိုသလိုပြောဆိုမှုတွေထွက်ပေါ်လာနေတဲ့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်မဲ့အစိုးရအတွက်စိန်ခေါ်မှုတစ်ခုလည်းဖြစ်လာနိုင်ပါတယ်ကိုအောင်လူဦးကအပြည့်စုံပြပြပါမယ်ရှင်
ပုံကျင်တဲ့ဒေသခံလူမှုအသံဝန်ကိုထိခိုက်နိုင်တယ်ဆိုပြီးကန့်ကွက်မှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်တမန်တော်ဦးသိန်းစိန်ဆိုရက2011ခုနှစ်ကတည်းကစိုင်းငံ့ထားတဲ့စီမံကိန်းကိုပြန်ဆောက်ဖို့အစိုးရအသင်းနဲ့ဆွေးနွေးမယ်လို့တရုတ်နိုင်ငံကထပ်ပြောလိုက်တာဖြစ်ပါတယ်ဒေါ်လာတန်ပေါင်း3600အကုန်ကျခံပြီးတရုတ်နိုင်ငံကဆောက်လုပ်မဲ့စီမံကိန်းအတွက်သဘောတူညီချက်တွေဟာအခုချိန်ထိမပြတ်ပြတ်သေးဘူးလို့လည်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလူဆန်မန်းကဘေကျင်းမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါအ
ဲ遗憾2011年被缅甸政府搁置了
2011ခုနှစ်မှာမြန်မာအစိုးရကစီမံကိန်းကိုရပ်လိုက်တာကအင်မတန်မှစိတ်မကောင်းစရာပါဒါပေမဲ့လည်းစာချုပ်ကအသက်ဝင်နေတဲ့ဖြစ်ပါတယ်စီမံကိန်း80နိုင်ရောပူပေါင်းဆောင်ရွက်နိုင်ဖို့နှစ်နိုင်ငံစလုံးအတွက်အရေးကြီးနေပါတယ်လက်ရှိအစိုးရအနေနဲ့စီမံကိန်းကိုပြန်ဆောက်ဖို့အချိန်မရှိတော့ဘူးလို့ထင်ပါတယ်အစိုးရတွေတက်လာတဲ့အချိန်ကြရင်တော့စီမံကိန်းပြန်ဆောက်နိုင်အောင်တရုတ်အစိုးရကဆက်ပြီးဆွေးနွေးသွားမှာပါ
မြေဆုံရေကတာစီမံကိန်းရဆိုင်ထားတဲ့အတွက်နှင်းနာမှုတွေရှိခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကလည်းပြီးခဲ့တဲ့သတင်းပတ်ထဲပြောဆိုခဲ့သလိုဒီမတိုင်ခင်မှာလည်းမြန်မာနိုင်ငံဆိုင်ရာတရုတ်တံမကြီးကစီမံကိန်းပြန်ဆနိုင်မှုပြောဆိုခဲ့တာပါဒါပေမဲ့လည်းရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့ NLD အစိုးရတဲ့အနေနဲ့ကတော့လူ့ရဲ့ဆန္ဒကိုအလေးထားစဉ်းစားဆုံးဖြတ်မှာဖြစ်တဲ့အကြောင်း NLD ပါတီရဲ့ကချင်ပြည်နယ်ဖားကတ်မြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကပြောပါတယ
် NLD ရဲ့ပြောဆိုခွင့်ရှိတဲ့ဒေါက်တာဇော်မြင့်ဘောင်ကတော့ပြောပြီလေပြည်သူတွေရဲ့ဥစားလူလာကျင့်နေတာလုပ်ပါမယ်ဆိုတော့ပြောပြီလေ။ဘာကြောင့်လဲဆိုတော့ယူကလှုပ်ရှင်နိုင်လို့လူမရတော့ဘူးလေ။ဘာကြောင့်လဲဆိုတော့လူလူတွေကမကြိုက်ဘူးဆိုတော့ဒါလုပ်ဖို့တော့ NLD ရတော့အစီအစဉ်ရှိမှာမဟုတ်ပါဘူး။တစ်ဖက်ကကျွန်တော်တို့တော့ဒီလိုအနိုင်ကျင့်လို့ရမှာမဖြစ်ပါဘူး။ဘာလို့နိုင်ငံတကာဥပဒေတည်းရှိတယ်။ကျွန်တော်နောက်မှလည်းဘိုးဘွားလိုအဆူအမဟုတ်တော့ဘူး။ကျွန်တော်ရဲ့အဆူအနောက်မှလည်းကဘာတစ်ခုလုံးရက်တည်နေပြီဆိုတော့အကြမ်းတစ်ခုလုံးမှာကျွန်တော်တို့ဖြစ်ရှင်းတဲ့အချိန်မှာပါဝင်လာရမှာပဲလေ။
မြန်မာနိုင်ငံပေါ်နိုင်ငံရေးစီးပွားရေးအရဩဇာညောင်းပြီးအရင်စစ်စိုးရရင်နဲ့ရင်းရင်းနှီးနှီးဆက်ဆံတယ်လို့အများကယူဆထားတဲ့တရုတ်နိုင်ငံအနေနဲ့မကြတဲ့ရင်နှစ်တွေကဆက်လို့ NLD နဲ့ဆက်ဆံရေးတည်ဆောက်နိုင်မှုကြိုးပမ်းတဲ့လက္ခဏာတွေလည်းတွေ့ရပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတော့လည်း NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုတရုတ်သမ္မတရှီချင်းဖြင့်ပေကျင်းမြို့တော်မှာလက်ခံတွေ့ဆုံခဲ့တယ်လို့ NLD ကရွေးချယ်ထားတဲ့ဦးထိန်ကျော်ကိုဒီသတင်းပတ်ထဲသမ္မတတစ်ဖြစ်လွှတ်တော်ကတင်ပြောင်းလိုက်တဲ့အပေါ်မှာလည်းတရုတ်သမ္မတကဝမ်းမြောက်ခွင့်ယူကြောင်းပြောဆိုခဲ့တာပါ။ဒီမှာအစိုးရအနေနဲ့ဆက်ဆံရေးခိုင်မာအောင်လုပ်ရမယ့်အခြေမျိုးမှာတရုတ်အစိုးရအနေနဲ့မြစ်ဆုံရေကတာစီမံကိန်းပြန်ဆောက်ဖို့ဖိအားပေးလာမယ်ဆိုရင်တော့ထိခိုက်မှုတွေကျွမ်းနိုင်တယ်လို့မြန်မာနိုင်ငံရေးတုံ့တက်သူဒေါက်တာရင်မျိုးသိန်းကသတိပေးပါရယ
်ကျွန်တော်မြင်လာတော့လေဒေါက်တာဆန်းစုကြည်ရဲ့ခေါင်းဆောင်မှုအောက်မှာဖွဲ့စည်းခဲ့တဲ့ကမရဦးထင်ကျော်ဦးဆောင်တဲ့အစိုးရအဖွဲ့တနည်းအားဖြင့်ပြောရင်တော့ဒီ NLD အစိုးရအဖွဲ့လက်ထက်မှာပြည်ထောင်စုကမရနိုင်ငံအပါအဝင်ပေါ့နိုင်ငံတကာကစီမံကိန်းကြီးတွေကိုအစမေကပြန်လဲတုံးတက်ပြီးတော့ပြည်သူလူထုရဲ့ဆန္ဒသဘောထားနဲ့အညီပေါ်ဆောင်တာမျိုးကိုစီစစ်ပြီးတော့လုပ်ဖို့ကျင့်စင်နေပြီးတော့ကျွန်တော်နားလေတယ်အဲ့ဒီအတွက်ကြောင့်မလို့တရုတ်ပြည်သူ့တမန်နိုင်ငံအစိုးရနဲ့တရုတ်ပြည်သူ့တမန်နိုင်ငံကုမ္ပဏီတွေအနေနဲ့ဒီစီမံကိန်းလုပ်ငန်းတွေကိုအစိုးရကလက်ထက်မှာဖိအားပေးတွန်းအားပေးဆောင်ရွက်လာမယ်ဆိုရင်ပထမအဆင့်အနေနဲ့တော့မြန်မာပြည်သူလူထုစိတ်ရလုံးနဲ့တော့ထိတ်တိုက်တွေ့လာနိုင်တဲ့အနေအထားမျိုးရှိပြီးတော့အဲ့ဒီကနေဆက်ဆက်ပြီးတရုတ်မြန်မာဆက်ဆံရေးပါထိတ်တိုက်ပေါ်ချလာနိုင်တဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်တုံ့ပြန်ပါတယ
်ဆီဆူရဲ့လက်ထက်မှာသဘောတူညီချက်ရရှိထားခဲ့ကြတဲ့မြစ်ဆုံစီမံကိန်းအပါအဝင်မြန်မာနိုင်ငံတွင်တရုတ်နိုင်ငံကဝင်ရောက်လုပ်ကိုင်နေတဲ့စီမံကိန်းတွေဟာပွင့်လင်းမြင်သာမှုတွေအားနည်းတယ်လို့လည်းအများကထောက်ပြနေကြတာပါစကိုင်းတိုင်းမွန်ရွာခေကလဘောင်းတောင်ကျင်းနေစီမံကိန်းရခိုင်ပြည်နယ်ကြောက်ဖြူစကင်းကနေတရုတ်နိုင်ငံယူနန်ပြည်နယ်ထဲကိုရေနံနဲ့တံငွေပိုင်လိုက်ဖောက်လုပ်မဲ့စီမံကိန်းတွေမှာလည်းမြေယာသိမ်းဆည်းမှုတွေပတ်ဝန်းကျင်ထိခိုက်မှုတွေရှိတယ်ဆိုပြီးစန့်ကျင်ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်ပါတယ်ခင်ဗျာ